မြန်မာနိုင်ငံနဲ့ဆက်အနာသိမ်းမှုစတင်ကံကွက်မှုတွေမှာဒီနေ့မှာတော့မြို့တော်မြန်မာမှာ2008ဖွဲ့စည်းပုံခြေတော်ဥပဒေစာအုပ်တွေကိုမီးရှို့ဆန္ဒပြခဲ့ကြပါတယ်။အဲ့လိုဆန္ဒဖော်ထုတ်ခဲ့တဲ့ထဲကတချို့မြို့နယ်တွေမှာဆိုရင်တက်ကပြစ်ခတ်တာကြောင့်မန္တလေးနဲ့မုံရွာမြို့နယ်တွေမှာသေဆုံးသူတွေထိခိုက်ဒဏ်ရာရသူတွေရှိခဲ့ပါတယ်။ရန်ကုန်ကလာတဲ့သတင်းပြည်စုံကိုမတ်စုမြတ်မုံကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ။
ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH က2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းကြောင်းကြေညာခဲ့ပြီးတဲ့နောက်ဒီနေ့နိုင်ငံအနှံ့ဆန္ဒပြပွဲတွေမှာဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေကိုမီးရှို့ခဲ့ကြပါတယ်။မန္တလေးမြို့ကဆန္ဒပြပွဲတွေအတွင်းစိန်ပန်းလမ်းမကြီးမှာအာဏာရှင်ဆန့်ကျင်သူတွေကိုစစ်တပ်နဲ့ရဲကပစ်ခတ်တာကြောင့်2ယောက်တေဆုံးပြီးတော့4ယောက်ထဏ်နဲ့ဒဏ်ရာရရှိခဲ့တယ်လို့မန္တလေးတပိတ်ဆန္ဒပြရမှာပါဝင်သူတယောက်ကပြောပြပါတယ်
။ခုလောလောဆယ်တော့ကျွန်တော်တို့ကနဦးတရင်ရရှိတာကတော့2ဦးကြာဆုံးတယ်2ဦးကြဆုံးတယ်ဒဏ်ရာရရှိသူ4ဦးရှိတယ်အဲ2ဦးကြဆုံးတဲ့ထဲကနေတောက်ခေါင်းပွင်းနဲ့2ဦးပါတယ်ဒါပေမဲ့အဲအလောင်းကိုတော့သူတို့ဒီစစ်ကောင်စီဘက်ကနေတိမ့်သွားတာကျူသွားတယ်ပေါ့ပောက်သွားတယ်ပေါ့ဗျာ
ဒီနေ့ဆန္ဒပြပွဲတွေမှာ2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေကိုမီးရှို့ကြတာဟာဖွဲ့စည်းပုံအခြေခံဥပဒေဖျက်သိမ်းတာကိုကြိုးဆိုကြောင်းပြတာတာဖြစ်တယ်လို့မန္တလေးတပိတ်ဦးဆောင်သူကိုတေစာဆန်းကပြောပါတယ်
ဒီမတ်လ30ရက်နေ့မှာပဲကျွန်တော်တို့ CRPH ကနေဒီဖွင့်ပြတဲ့ဖွင့်ပြနေပါတယ်ဒါပါလို့ဆိုတော့2008ခုကိုလုံးဝအပြီးတိုင်အတွင်းနဲ့ဖြစ်နေတဲ့ဆိုရတော့ကျွန်တော်ကြီးညာတယ်ဒါကြောင့်ကျွန်တော်တို့ဒီနေ့ဒီပြည်လာတရက်နေ့မှာတော့ကျွန်တော်တို့မန်လီမြို့အပါအဝင်အနိုင်ငံလုံးပေါ်နဲ့ကျွန်တော်တို့စံကြပြပြည်သူတွေကကျွန်တော်တို့ဒီ2008ဖွင့်ပြတဲ့အခြေခံဥပဒေစာအုပ်ကြီးကိုကျွန်တော်တို့ပြည်သူတွေကလည်းလုံးဝမလိုလားတာဖြစ်တဲ့အတွက်ကအပြီးတိုင်ဖြစ်နေတယ်ဆိုတော့မီးရှို့စံကြဖို့ပြည်သူတွေကတော့ဒီပြုပြကျွန်တော်ညင်းရတာနာကိုရမီရည်ဖြစ်ပါလေခင
်ဗျာ။ဆန္ဒပြပွဲအရှိန်ကျမသွားတဲ့မုံရမျိုးမှာလည်းဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေကိုမီးရှို့ဆန္ဒပြခဲ့ကြပါတယ်။အဲဒီမှာလည်းတက်ကပြစ်ခတ်ဖြိုခွင်းတာကြောင့်တယောက်တည်ဆုံးပြီးတော့9ယောက်ထက်မနည်းဒဏ်ရာရရှိခဲ့တယ်လို့မုံရပင်မတပိတ်ဦးဆောင်ကော်မတီဝင်တယောက်ကပြောပါတယ်
။ပြစ်ခတ်မှုတွေကတော့ကျွန်တော်မနေ့ကဆိုကြီးတွေဖြစ်တယ်ပေါ့နော်။ဒီနေ့ကျွန်တော်တို့၈နာရီခွဲလောက်ခွဲကတပိတ်စစ်ကြောင်းမထွက်ခင်မှာလည်းကဒီထတော်ရက်ကတ်ထဲကိုသူတို့ဝင်ပြီးတော့စီမံမှုလုပ်တယ်အဲ့ဒီအချိန်မှာဒီရက်ကွက်ဒီရက်ကွက်သားတွေနဲ့ရက်ကွက်ဒီရက်ကွက်သားတွေပြစ်ခတ်မှုတွေလုပ်တယ်ပေါ့နော်အဲ့မှာကျွန်တော်တို့ခြေကြိုက်တဲ့အရာတွေတွေရှိတယ်အဲ့လိုလုပ်တဲ့အချိန်မှာကျွန်တော်တို့ဒီရက်ကွက်နေပြည်သူတို့ခေါင်းကိုထိတဲ့ဒဏ်ရာနဲ့ကြဆုံးသွားပါတယ်ခင်ဗျာစနိုက်ပါနဲ့ပြစ်တာပြစ်တယ်လို့ကျွန်တော်တို့သိထားပါတယ်ခင်ဗျာခြေကြိုက်ဒဏ်ရာရတဲ့သူတွေလည်းတော်တော်များရှိပါတယ်ခင်ဗျာဒီနေ့တည့်ရက်ထဲတွင်ဆိုကျွန်တော်တို့အတိအကျတော့ကိန်းကဏ္ဍအတိအကျတော့မရသေးပါနဲ့ကျွန်တော်၅ဦးအထက်မှာရှိတယ်ပေါ့နော်ဆရာဝင်းချင်း၅ယောက်နဲ့ဆရာကြားထဲမှာလို့တော့ကျွန်တော်အကြံဉာဏ်ပြီးထားတယ်။ဒိဉ္ဇဉ်တီကြားကတော့ကျွန်တော်တို့ဟိုစီးဖွဲ့တွေနဲ့ဆက်တွေချိတ်ဆက်ပြီးတဲ့ခါကျအတီးပြုစူးစမ်းနေလို့ပါပဲခင်ဗျာ
။ဆန္ဒပြပွဲတွေကိုကြောက်ကြားပုံစံနဲ့လုပ်နေတဲ့ရန်ကုန်မြို့မှာလည်း2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေတာမကနိုင်ငံတော်အလံတွေကိုပါမီးရှို့ဆန္ဒပြခဲ့တာတွေရှိတဲ့အကြောင်းလူမျိုးပေါင်းစုံအထွေထွေတပိတ် GSCN ဦးဆောင်ကော်မတီဝင်တယောက်ကပြောပါတယ်
။ကျွန်တော်တို့နိုင်ငံတော်အလံကိုပါအဲကျွန်တော်တို့မြှို့ရဲစင်ဘာကြောင့်လဲဆိုတော့ဒီနိုင်ငံတော်အလံဒီကျွန်တော်တို့တိုင်းပြည်မှာရှိတဲ့ပြည်သူတွေအားလုံးလူမျိုးတွေအားလုံးကနေလူလာတဲ့နိုင်ငံတော်အလံမဟုတ်ဘူးကျွန်တော်တို့ဒီဇူဝါရီလတရနေ့ရနေစပြီးတော့မှဒီနိုင်ငံအစ်စ်မှာကျွန်တော်လူမျိုးကောင်းဆုံးဒီနိုင်ငံဒီနိုင်ငံသားတွေအတွက်လူလာတဲ့ကျွန်တော်တို့ဒီနိုင်ငံရဲ့အချင်းချင်းအစ်စ်ကိုအဲကြွားဖို့လူလာတဲ့အတွက်2008ဖွဲ့စည်းပုံဆက်အနာရှင်ကနေပြီးတော့မှစခဲ့တဲ့နိုင်ငံတော်အလံဒီကျွန်တော်တို့နဲ့လုံးဝသက်သက်ဆိုင်အကြောင်းကိုကျွန်တော်တို့ကဖော်ပြတဲ့အတွက်ပေါ်ပြခြင်းနဲ့ကျွန်တော်တို့ဒီကမ်ပိန်းဒီစီစဉ်ကိုပြုလုပ်မှာကျွန်တော်ဖြစ်ပါတယ
်။ဖေဖော်ဝါရီ၁ရက်နေ့မှာစစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းဆေးရနာရှင်စစ်လေဆန့်ကျင်တဲ့ဆန္ဒပြမှုတွေကိုပြည်သူတွေကပုံစံမျိုးစုံနဲ့လုပ်နေကြတာဖြစ်ပါတယ်။ဒီဆန္ဒပြမှုတွေအပေါ်မှာလည်းတပ်ကပြစ်ခတ်နှိမ်နှင်းမှုတွေကိုတိုးမြှင့်လုပ်နေတဲ့အတွက်တေဆုံးသူ900ကျော်ထက်မနည်းရှိနေပါပြီရှင်။